မြောက်ကိုရီးယားရာဇဝတ်တရားခံတဦးကိုအမေရိကန်ပြည်ထောင်စုတံမဲပြောင်းပေးခဲ့တဲ့ကိစ္စမှာအချင်းများကြတာကမလေးရှားနဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားတန်တမာဆက်ဆံရေးပြတ်တောက်ဖို့အထိဖြစ်လာခဲ့ပြီးနောက်မလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်ရုံးကိုပိတ်သိမ်းပြီးတန်အဖွဲ့ဟာတနင်္ဂနွေနေ့ကကွာလာလံပူမြို့ကနေထွက်ခွာသွားကြပါတယ်။ကွာလာလံပူမြို့ဆင်ကျင်ဘုံမှာရှိတဲ့မြောက်ကိုရီးယားတန်ရုံးကအလံနဲ့တန်ရုံးဆိုင်မှုတွေကိုဖြုတ်သိမ်းပြီးတန်တမာဝန်ထမ်းအနေနဲ့သူတို့မိသားစုတွေပါတဲ့ဘတ်စကား၂ဆင်းဟာတရုတ်နိုင်ငံရှန်ဟိုင်းမြို့ကိုထွက်ခွာမဲ့လေယာဉ်နဲ့လိုက်ပါဖို့လူစိတ်မှာစင်းရင်သွင်းနေတာကိုမြင်ခဲ့ရတာပါ။မြောက်ကိုရီးယားအမျိုးသားတဦးကိုငွေကြေးကွာခြားမှုစွပ်စွဲချက်နဲ့အမေရိကန်ပြည်ထောင်စုကိုနှဲပြောင်းပေးခဲ့ပြီးနှစ်ရက်အကြာမှာမလေးရှားနဲ့တနမာဆက်ဆံရေးဖြတ်တောက်လိုက်ပြီလို့မြောက်ကိုရီးယားဘက်ကပြီးခဲ့တဲ့တောက်ကြနေ့ကပြင်းထန်စွာတုံ့ပြန်ခဲ့ပါတယ်။မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်ဦးရဲ့အဖေတူအမေကွဲအကိုတော်ဆက်သူကို2019လုံးကမလေးရှားလူစိတ်မှာလှုပ်ကြံတပ်ဖြတ်မှုပေါ်ပေါက်ခဲ့ပြီးနောက်မလေးရှားနိုင်ငံနဲ့မြောက်ကိုရီးယားတို့ကြားမှာတဏမာဆက်ဆံရေးအတော်ကိုယိုယွင်းလာခဲ့တာဖြစ်ပါတယ်ခင်ဗျာ။